မြန်မာနိုင်ငံဆိုင်ရာပြည်ထောင်တာမဟာဗီကီပိုမန်ကိုဖမ်းဆီးပြီးအမှုဖွင့်စစ်ဆေးနေတဲ့အကြောင်းစစ်ကောင်စီပြောခွင့်ရတာဗီဒီယိုကိုအတည်ပြုပါတယ်။သူနဲ့သူ့ရဲ့ခင်မုန်းကိုလောက်ဝကအဥပဒေနဲ့အရေးယူဖို့ဆောင်ရွက်နေတယ်လို့ပြောပါတယ်။ပြည်တွင်းမှာနေထိုင်တဲ့နိုင်ငံသားတွေလိုက်နာရမယ့်ဥပဒေနဲ့အညီနေထိုင်ဖို့ပြက်ကွက်တာကြောင့်အရေးယူတာဖြစ်တယ်လို့ပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမုံကပြောပြပေးမှာပါ။
မြန်မာနိုင်ငံဆိုင်ရာဗြိတိန်တန်မဟာမစ်ဘီကီဘိုမန်ကိုမနေ့ဩဂုတ်လ24ရက်နေ့ညပိုင်းမှာရန်ကုန်မြို့ကသူတို့ရဲ့နေအိမ်မှာဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပါတယ်။သူတို့ကိုဖမ်းဆီးထိန်းသိမ်းတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ကျွန်တော်တို့ခေါ်ယူပြောကြဒါဖြစ်စေနေတဲ့အမှုဖွင့်ရတဲ့အကြောင်းကတော့ဒီ1948မြန်မာနိုင်ငံလူဝင်မှုကြီးကြရေးတက္ကသိုလ်ပြဌာန်းရဲ့အဥပဒေပေါ့။သဘုံတင်နဲ့သဘုံအားကိုကျွန်တော်တို့ဖောက်ဖျက်ခဲ့တဲ့အတွက်ကအမှုဖွင့်တဲ့အခါချင်းဖြစ်ပါတယ်။သူ့ရဲ့စီမင်းစည်းကမ်းတွေရာနိုင်ငံခြားသားမှတ်ပုံတွေလက်မှတ်မှာလိပ်စာပြောင်းခါမှာဖြစ်ပါတယ်။အဲဒီကတော့ကျွန်တော်တွားရောက်နေထိုင်တဲ့နေ့မှာပဲအဲတူတင်ပြီးရှောက်ထားမှာဖြစ်တယ်။လိပ်စာပြောင်းရှောက်ထားဖို့လည်းပြက်ကွက်ခဲ့တယ်။ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ဒါအမှုဖွင့်ထားပါတယ်ဒီအော်တော့အမျိုးသားကတော့ကျွန်တော်တို့အဲ့ဥပဒေပုံမှာ35ပေါ့35ကတော့တရင်ပို့ဖို့ပြက်ကွက်ထားလို့အပြင်ဒီရားတွေကိုကူညီဆောင်ရွက်ပေးခဲ့တာတို့တပ်ပတ်တည်း35နဲ့ကျွန်တော်ဆောင်ရွက်ထားတာ
မစ်ဘီကီဘိုမန်နဲ့ခင်မွန်းဖြစ်သူတို့ပြန်လည်လွတ်မြောက်ရေးနဲ့ပတ်သက်လို့ဗြိတိန်တန်ယုံဘက်ကကူညီဆောင်ရွက်ပေးနေတာတွေရှိတယ်လို့သိရပါတယ်စစ်ကောင်စီဘက်ကတော့ဥပဒေအရဆောင်ရွက်တာသာဖြစ်ပြီးတခြားရည်ရွယ်ချက်မရှိပါဘူးလို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ
်အဲကျွန်တော်သိရတော့ကတော့ခုလောဆယ်ဗြိတိန်တန်ယုံကတော့ကွန်ဖီရတွေးဆောင်ခွင့်တော့ပါလို့နိုင်ငံခြားဥကြီးဌာနကိုတင်ပြထားတယ်ပြောပါတယ်နေရာနဲ့ပတ်သက်ပြီးတဲ့ကျွန်တော်ဒီတဲ့ဥကြီးဌာနကိုဆက်လက်အကြောင်းကြားပြီးဆက်လက်ဒါတုံ့ဆောင်လည်းရှိပါလေဗျာအဲအဲ့မှာကျွန်တော်ပြောချင်တာကတော့ဒီစိန်ဓမ္မကြီးမျိုးကျွန်တော်လုပ်တယ်ဟိုဒီစိန်တန်ယုံနဲ့ဆက်ဆိုင်မပြေလို့လုပ်တယ်ဘာလို့မဟုတ်ပါဘူးဒါကကျွန်တော်တို့ပုဂ္ဂလိကဆိုင်ရာဒေသပဲဖြစ်တယ်ပုဂ္ဂလိကဆိုင်ရာဒေသဆိုတာကျွန်တော်ဆိုလိုတာကအဲသူ့ရဲ့ဒါဒီစာပြီးစာဘာနော်တူတဲ့ဖောက်ပြက်မှုပေါ့တူတဲ့ဖောက်ပြက်မှုကြောင့်မလို့ကျွန်တော်တို့ဒါတဲ့နဲ့အကြောင်းအရာတွေမပါပါဘူးခုချိန်မှာ
ပီကီဘိုမန်မြန်မာနာမည်ဒေါ်အောင်မခင်ဟာမြန်မာနိုင်ငံဆိုင်ရာဗြိတိန်တန်မတ်ကြီးအဖြစ်နဲ့စင်စိုးရလက်ထက်2002ခုနှစ်ကနေ2006ခုနှစ်အထိတာဝန်ယူထမ်းဆောင်ခဲ့သူဖြစ်ပါတယ်ဗကြီးပညာရှင်ဦးထိန်လင်းနဲ့2006ခုနှစ်မှာလက်ထက်ခဲ့ကြပါတယ်မစ်ပီကီဘိုမန်ဟာမြန်မာနိုင်ငံမှာအခြေချနေထိုင်နေတာလည်းဖြစ်ပါတယ်2013ခုနှစ်မှာတည်ထောင်ခဲ့တဲ့မြန်မာ Center for Responsible Business အဖွဲ့ကိုဦးဆောင်ပြီးမြန်မာနိုင်ငံမှာတရားဝင်ကုမ္ပဏီဖွင့်လှစ်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးလူအတော်များများဖမ်းဆီးခံထားရပြီးတန်တမန်ဟောင်းတဦးကတော့အခုပထမဆုံးအဖမ်းခံရတာဖြစ်ပါတယ်။သူ့ရဲ့ခင်မွန်းဖြစ်သူဦးထိန်လင်းဟာလည်းရခိုင်နိုင်ငံရေးတက်ကြွလှုပ်ရှားသူတဦးဖြစ်ပြီးနိုင်ငံရေးအကျဉ်းသားဟောင်းတဦးလည်းဖြစ်ပါတယ်။လက်ရှိမှာတော့ဗြိတိန်အစိုးရကမြန်မာစစ်ကောင်စီနဲ့တန်တမန်ဆက်ဆံရေးအဆင့်လျှော့ချထားတာဖြစ်ပါတယ်။ဗြိတိန်ဆိုရကစစ်ကောင်စီကိုတန်အမတ်ခန့်အပ်လွှာပေးစရာမလိုပဲတန်ယုံအလုပ်တွေဆက်ပြီးတော့လုပ်ကိုင်နိုင်ဖို့နဲ့မြန်မာပြည်သူတွေကိုဆက်လက်ထောက်ပံ့နိုင်ဖို့မြန်မာနိုင်ငံဆိုင်ရာတန်အမတ်ဖြစ်နေခန့်ထားတဲ့ Peter Bounce ကိုတန်ယုံယာယီတာဝန်ခံအဖြစ်နဲ့ပြောင်းလဲခန့်အပ်ခဲ့ပေမဲ့စစ်ကောင်စီဘက်ကလက်မခံတာမို့ Mr. Peter Bounce မြန်မာနိုင်ငံကနေပြန်လဲထွက်ခွာခဲ့ရပါတယ်။Miss Piggy Bowman နဲ့ခင်မွန်းဖြစ်သူတို့ကိုလက်ရှိဆွဲဆိုထားတဲ့လောဝကအဥပဒေ73နဲ့735အရာဖောက်ဖျက်တယ်လို့စီရင်ချက်ချမယ်ဆိုရင်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်5နှစ်အထိချမှတ်နိုင်ပြီးငွေဒဏ်လည်းချမှတ်နိုင်တယ်လို့တည်ဆဲဥပဒေမှာပြဋ္ဌာန်းထားပါတယ်ရှင်
ပြည်ထောင်တာမှာဟောင်ဗီကီဘိုမန်နဲ့ခင်မွန်ဦးထိန်လင်းဖမ်းဆီးခံရတဲ့တဲ့မဆူမွန်ပြောပြပေးခဲ့တာပါ